လေးရှားဝန်ကြီးချုပ်တက်မဟာတီယာမိုဟာမက်ကရွက်ကောက်ပွဲကာလတွေအတွင်းသူပေးထားခဲ့တဲ့ဂရီအတိုင်းအတိုက်ခံကောင်းဆောင်အန်နဝါအီဘရာဟင်လွန်ကျင်းချမ်းသာခွင့်ရအောင်ဆောင်ရွက်သွားဖို့အစဉ်သင့်ရှိကြောင်းပြောကြားလိုက်ပါတယ
် We have all agreed that as soon as possible we'll work on his pardon he's going he's due to be
ဒီပြောတော့တာကတော့သူ့ကိုလွန်ကျင်းချမ်းသာခွင့်ပေးရတဲ့အတွက်အများဆုံးဆောင်ရွက်ရေးကျွန်တော်တို့အားလုံးသဘောတူထားကြပြီသားဖြစ်ပါတယ်ဒါသူဟာမကြခင်ပြန်လဲလွတ်မြောက်လာတော့မှာပါဒါပေမဲ့ဘရင်ကသူ့ကိုအပြည့်အဝလွန်ငင်းချမ်းသာဝင်ပေးတာကိုကျွန်တော်တို့လိုချင်ပါတယ်အဲ့ဒီလိုမှလည်းသူ့ဆန္ဒရှိတဲ့အတိုင်းနိုင်ငံရေးကိုလွတ်လပ်စွာလုပ်နိုင်မှာဖြစ်ပါတယ်လို့ဝန်ကြီးချုပ်တဲ့မဟာတီယာကပြောကြားခဲ့တာဖြစ်ပါတယ်အတိုက်ခံကောင်းဆောင်အန်ဝါဟာအဂတိလိုက်စားမှုလိင်လူချင်းဆက်ဆံမှုတို့နဲ့အကျဉ်းကျခံနေရတာဖြစ်ပါတယ်ဒါပေမဲ့သူ့အပေါ်တင်ထားတဲ့ဆွဲချက်တွေဟာနိုင်ငံရေးရည်ရွယ်ချက်နဲ့လှုပ်ဆောင်ခြင်းဖြစ်တယ်လို့ဆိုပါတယ်အန်ဝါဟာဒုတိယဝန်ကြီးချုပ်နဲ့ဗန္ဒာယီဝန်ကြီးတို့အဖြစ်မဟာတီယာအစိုးရမှတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီး1999ခုနှစ်မှာရာထူးကဖယ်ရှားမခံရခင်အထိမဟာတီယာရဲ့ဝန်ကြီးချုပ်ရာထူးကိုဆက်ခံမဲ့သူလို့တစ်ပေးခံထားရသူလည်းဖြစ်ပါတယ်။ဒါပေမဲ့သူ့ကိုဖမ်းဆီးထောင်ချဖို့အတွက်မဟာတီယာမိုဟာမက်ကပဲအမိန့်ပေးခဲ့တာဖြစ်ပါတယ်။1981ခုနှစ်ကနေ2003ခုနှစ်ထိမလေးရှားဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့မဟာတီယာမိုဟာမက်ဟာသူ့ဦးဆောင်တဲ့အတိုက်ခံပါတီရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့အတွက်ဝန်ကြီးချုပ်အဖြစ်တကြောပြန်တာဝန်ထမ်းဆောင်ဖို့မနေ့မေလ10ရက်နေ့မှာကြံသက်စာကျင်းဆိုခဲ့ပြီးဖြစ်ပါတယ်။မလေးရှားနိုင်ငံလွတ်လပ်ရေးရပြီးကလေးကခဏချင်းအထိနှစ်ပေါင်း60ကျော်ကြာဇက်တိုက်အုပ်ချုပ်လာခဲ့တဲ့အာနာယဘာရီဆန်နေရှင်နယ်ပါတီနဲ့ညီညွတ်သောမလေးရှားအမျိုးသားအစည်းအရုံးဦးမနိုညွန့်ပေါင်းအဖွဲ့ကိုအတိုက်ခံအုပ်စုတွေကပို့ထုတ်နေမှာကျင်းပတဲ့အထူးရွေးကောက်ပွဲမှာဖြုတ်ချလိုက်နိုင်ကြတာဖြစ်ပါတယ်။မဟာတီယာဟာနိုင်ငံရေးကနေနှစ်ပေါင်းများစွာအနားယူထားရကပြန်ထွက်လာပြီးအာနာယပါတီနဲ့ဝန်ကြီးချုပ်နာဂျီရာဇတ်တို့ကိုဖြုတ်ချနိုင်ရေးအတွက်တချင်ကသူ့ရဲ့ပြန်ဘက်ပါတီဖြစ်ခဲ့ပြီးအန်ဝါအီဘရာဟင်မှာပါဝင်တဲ့ပါရာကန်ဟာရာပန်ညွန့်မောင်းအဖွဲ့နဲ့ပူးပေါင်းပြီးတော့သူ့ရဲ့တပည့်အရင်နာဂျစ်ဖရာဇတ်ကိုစင်ခေါ်ခဲ့တာဖြစ်ပါတယ်။သူ့အနေနဲ့လက်ရှိမှာဝန်ကြီးချုပ်ရာထူးကိုတာဝန်ထမ်းဆောင်မှာဖြစ်ပေမဲ့ထိမ့်သိမ့်ခံထားရတဲ့အန်ဝါအီဘရာဟင်ပြန်လည်လွတ်မြောက်ရေးအတွက်ကြိုးပမ်းပြီးသူ့ကိုတချင်မှာအာဏာလွှဲပြောင်းပေးသွားမယ်လို့လည်းမဟာတီယာကပြောပါတယ်။